စ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံတော်ဖမ်းဆီးထိန်းသိမ်းခံရသူပေါင်း900ကျော်သွားပြီဆိုတဲ့အကြောင်းနိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအသင်း AAPP ရဲ့တွေ့ဖက်အတွင်ရေးမှူးကိုဘိုကြီးကပြောပါတယ်မြန်မာနိုင်ငံတွင်အဖမ်းအစီနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ကိုဘိုကြီးက VOA မြန်မာပိုင်းသတင်းထောက်မဆူမုံကဆက်သွယ်မေးမြန်းထားပါတယ်
ကျွန်တော်တို့စည်ရင်းတွေနံပါတ်တွေနဲ့ကြာတာကတော့650လောက်ရှိတယ်။အဲ့လိုပဲဒီစည်ရင်းမရသေးတဲ့သူတွေလည်းရှိတယ်။ဥပမာမန္တလေးထောင်ထဲမှာဆိုလို့ရှိရင်အဲ့ဒီမှာဆို83ယောက်ဖမ်းထားရရှိတယ်။သူတို့ရဲ့နံပါတ်တွေအတိအကျတော့ကျွန်တော်မရသေးဘူး။အဲ့ဒီနံပါတ်တွေကထည့်ပေါ်လိုက်မှဆိုရင်တော့900ကျော်လောက်ရှိပါမယ်။
အဲ့တော့အဓိကကဒီဖမ်းဆီးထိန်းသိမ်းခံရတဲ့သူအများစုကဘယ်သူတွေကအများဆုံးလဲပေါ့နော်။နောက်ဒီပြည်နယ်နဲ့တိုင်းအနှံ့မှာဆိုဘယ်နေရာတွေမှာအများဆုံးဖမ်းခံနေရတာတွေတွေ့ရပါလဲရှင်။
ကျွန်တော်အစိုးရအဖွဲ့လို့ဖြတ်တော်မှတ်တူပါတော့ဒါတော့ဆယ်တယ်ပေါ့နော်။ဟိုကျွန်တော်ကတော့ဒီသပိတ်မော်ရီနဲ့တင်းတင်းဖန်စီကျန်တာရာရှိတယ်။ဥပမာမနေ့လေးမှဆိုလို့ရှိရင်ဒီဟို73ယောက်ရှိတယ်။နောက်တခြားပြည်နယ်တဲ့တိုင်းတွေမှာလည်းအဲ့လိုမျိုးဖန်တာရာရှိတယ်။မြကြီးနားဘက်မှာလည်းရှိတယ်။တခြားပဲခူးတိုင်းဘက်မှာလည်းရှိတယ်ရှိပါတယ
်။ဒီခုထိန်းသိမ်းခံရတဲ့လူတွေတချို့ပြန်လွတ်လာတာရှိတယ်။ဒါပေမဲ့တချို့ကျတော့လေဟိုတရားရုံးထုတ်ပြီးစစ်ဆေးနေရတာရှိတယ်။အဲ့ဒီနောက်ဆုံးအခြေအနေကဘယ်လိုများရှိပါလဲရှင်
။အစိုးရအဖွဲ့ရဲ့လူတွေတချို့လည်းရုံးထုတ်ပြီးတာရှိတယ်။ထောင်ထဲမှာထားတာလည်းရှိတယ်။တချို့လူကျတော့ဒီရောက်နေမှာမသိသေးတဲ့အခြေအနေတွေ။ဥပမာကျောင်းလဲဝင်ကြောကဖြုံးမြင့်လေးတို့ကတော့ဆိုလို့ရှိရင်ဘယ်နေရာမှာထားမှမသိသေးဘူး။နောက်ကိုမြအေးတို့စော်ဖို့ကတော့အစကြီးရှိတယ်ဒီလူတွေကတော့ဘယ်နေရာမှာထားရတယ်ဆိုတော့မသိသေးဘူးဖြစ်နေတာဆိုရင်သိရှိပါတယ်။နောက်ဒီတရားစီရင်ရေးစနစ်ကလည်းတကယ်ပေါ်နေမြင်တာမရှိတာမဟုတ်ပါဘူး။ဆိုတော့ကျွန်တော်ဒီလိုတရားရေးစနစ်တွေကိုနောက်ဥပဒေရဖန်ဆီးထိန်းသိမ်းထားပါတယ်လို့လည်းကျွန်တော်တို့ကကြုံကြည့်လို့မရဘူး။ဘာဖြစ်လို့လဲဆိုတော့စေအောင်စုကိုယ်တိုင်ကတရားသဖြင့်အာဏာသိမ်းတာဖြစ်တဲ့အတွက်ပဒီရတဲ့ပြန်လာတဲ့သူတွေပဲရှိပါတယ်
။အဲ့တော့ဒီဆေးရနာစသိမ်းတဲ့အချိန်ကနေစပြီးတော့ဒီကောင်စီအနေနဲ့ပေါ့နော်ဒီဥပဒေအကြောင်းအရာသူတို့ဆောင်ရွက်နေပါတယ်ဆိုပြီးတော့တောက်လျှောက်ပေါ့နော်ဒီနိုင်ငံကိုရောဒီနိုင်ငံတကာကိုရောသူပြောနေတာရှိတယ်ဆိုတော့ဒီလိုထိန်းသိမ်းခံထားရတဲ့သူတွေအတွက်ဥပဒေအကြောင်းအရာဆောင်ရွက်ပေးဖို့ AAPP အနေနဲ့ဗာများတိုက်တွန်းချင်တာရှိပါလဲရှင်
။ဆိုတော့ကျွန်တော်တို့ကတော့ဥပဒေမဲ့အာဏာသိမ်းထားတဲ့စစ်အုပ်စုကိုဥပဒေအရသွားဆောင်ရွက်ပေးပါလို့ပြောဖို့ကတော့မဖြစ်နိုင်ပါဘူး။ဒီလိုတွေကိုချက်ချင်းလွတ်ဖို့ဆိုတာပဲကျွန်တော်တို့ပြောလို့ရတယ်။နောက်တစ်ခုကဒီလူတွေကိုဖမ်းထားယုံနဲ့တက်လူတွေကိုဖမ်းယုံလူတွေကိုတက်ယုံနဲ့ပြဿနာမျိုးပြေးလဲနိုင်မှာမဟုတ်ဘူးဒါတို့တေချာတိစားဖို့လိုပါတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့
တို့တော့ချောက်တယ်ကျွန်တော်တို့60နှစ်မှာဟို78မှာ2000ခုမှာတက်ချဲ့တယ်ဖမ်းခဲ့တယ်ဒါပေမဲ့ဒီပြဿနာပြေးလဲနေတာမဟုတ်ပါဘူးအခုလည်းပြေးလဲမှာမဟုတ်ဘ
ူးအဲ့တော့အခုတို့အတွက်ကိုတရားမျှတမှုရအောင်အကောင်းဆုံးဘယ်လိုများစောင့်ရပေးသင့်တယ်လို့ရော AAPP အနေနဲ့တိုက်တွန်းချင်တာရှိပါလဲရှင်
ဆိုတော့ကျွန်တော်တို့အခုဖြုတ်ချမ်းနေတဲ့လှုပ်ရှားမှုတွေဆက်လုပ်ဖို့လိုတယ်။နိုင်ငံတကာကတိကျပြင်းနဲ့ထိရောက်တဲ့ဟိုပြည်အပင်းမှုတွေနဲ့လက်တွေ့ကြရတဲ့ပြည်အပင်းမှုတွေကိုဆက်လက်ဆောင်ရွက်ဖို့လိုတယ်။အဲ့လိုဆောင်ရွက်တဲ့ဆိုလို့ရှိရင်တော့တို့ရဲ့စင်တာပြုခုမှုတွေပြောင်းလာမယ်။ပြောင်းလာပြီးဒီလိုတွေလုပ်တဲ့ဆိုတဲ့အစ်စ်အကြံစားတွေပြန်ပြီးဟိုအကြံစား2020ရွေးကောက်ပွဲကိုပြန်ပြီးအကောင့်ထဲပို့နိုင်တဲ့အစ်စ်ကိုရောက်မှာပါ။ကျွန်တော်တို့တိုက်ပွဲဝင်မှုမရှိဘဲနဲ့တော့ကျွန်တော်တို့ဟိုကျွန်တော်တို့ရဲ့တောင်းဆိုချက်တွေကိုတို့ကစဉ်းစားမှာမဟုတ်ပါဘူး။တို့စဉ်းစားလာတဲ့အထီးကိုကျွန်တော်တို့ကဟုတ်တယ်ပေါ်ဝင်မှာဖြစ်ပါတယ်
ခုဒီပြည်နယ်နဲ့တိုင်းဒီဒီမှာပေါ့နော်ဖန်စီထိမ့်သိမ့်ခံရတာတွေရှိတယ်ဟိုတချို့ဆိုလို့ရှိရင်တော့လူတိများတဲ့လူဆိုတော့ထိမ့်သိမ့်ခံရတဲ့ဟာကိုချက်ချင်းသိနိုင်တာရှိတယ်ဒီလိုလူမသိသူမသိပြည်သူတွေကြားထဲမှာဖန်စီထိမ့်သိမ့်ခံနေရတဲ့အနေအထားမျိုးတွေရှိရဆိုရင် AAPP ကိုဘယ်လိုများဆက်သွယ်သင့်တယ်လဲနောက်ပြီးတော့သူတို့ဒီလိုထိမ့်သိမ့်ခံနေရတဲ့အနေအထားပုံကိုကိုယ့်ရဲ့ပတ်ဝန်းကျင်ကိုယ့်မိသားစုကိုယ့်မိတ်ဆွေတွေထဲမှာဒါမျိုးကြုံရတယ်ဆိုရင်ဘယ်လိုများအကြောင်းကြားသင့်ပါလဲရှင်
ကျွန်တော်တို့ရဲ့ဒီ Facebook လည်းရှိပါတယ် website လည်းရှိပါတယ်နောက်ကျွန်တော်တို့ရဲ့ email လည်းရှိပါတယ်ပေါ့နော်ဆိုတော့အဲ့ဒါတွေကိုကျွန်တော်တို့အဲ့ဒီမှာအချက်အလက်တွေထည့်ပေးပါပေါ့နောက်ကျွန်တော်တို့ပြန်ပြီးတော့ဆက်သွယ်ရမယ်ဆိုရင်ဖုန်းနံပါတ်လေးဆက်သွယ်လို့ရမယ်ဖုန်းနံပါတ်ပဲဖြစ်ဖြစ်စင်ကြယ်ပဲဖြစ်ဖြစ်ပေါ့ Messenger ပဲဖြစ်ဖြစ်ရှိတယ်ဆိုလည်းထည့်ထားပေးပါကျွန်တော်ပြန်ဆက်သွယ်ပေးပါမယ
် AAPP မှာလည်းနောက်ဆုံး update တွေကိုပြောနေရဆိုတော့ဒီနေ့ကြီးက696လို့ပြောလို့ရတာပေါ့နော်ဟုတ
်ညပိုင်းဆိုလို့ရှိရင်တော့ဒီကပို့ထိုးသွားမှာရှိပါတယ်ကျွန်တော်တို့ဒီအဲ့ဒီနံပါတ်အပြည့်စုံမရလို့ကျွန်တော်တို့မထည့်ရသေးတဲ့ဟာတွေလည်းရှိပါတယ်။အဲ့ဒါတွေထည့်လိုက်မှဆို900ကျော်တော့ပါ
။ဟုတ်ကဲ့ရှင်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဥပိုလ်ကြီးဟုတ်ကဲ့
ဟုတ်ကဲ့ပါ
စီအနာသိမှုစန့်ကျင်သူတွေအဖမ်းဆီးခံရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မဆူမုံကတင်ပြသွားတာပါရှင်။